ယူကရိန်းဂျုံပြောင်းနှစ်စားသီးနှံပြန်တင်ပို့ဖို့ရုရှားနဲ့သဘောတူချက်ရပြီးမှပဲတင်ပို့မဲ့စေကံကိုရုရှားကတိုက်ခိုက်လိုက်ပါတယ်။ကမ္ဘာဂျုံတင်ပို့ဆုံးဆယ်နိုင်ငံထဲမှာပါတဲ့ယူကရိန်းကဒီပို့ကုန်တွေလုံလုံခြုံခြုံတင်ပို့ခွင့်ရုရှားကမနေ့ကပဲသဘောတူခဲ့ပြီးမှအိုဒီဆာပင်လယ်နဲ့စေကံကိုရုရှားဝေထိန်ဒုံးတွေနဲ့ဒီနေ့ပြတ်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။အခုလိုတိုက်ခိုက်လိုက်တာကဒီသဘောတူချက်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့တဲ့ကုလသမဂ္ဂထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မျက်နှာကိုရုရှားသမ္မတဗလာဒီမာပူတင်ကတတွေးနဲ့ထွေးလိုက်တယ်လို့ပါပဲလို့ယူကရိန်းနိုင်ငံသားကြီးပြောခွင့်ရကဆွတ်လိုက်ပါတယ်။ယူကရိန်းနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအိုလက်နီကိုလန်ကိုကအခုလိုသဘောတူခဲ့ပြီးသားကိုလက်တွေ့မလိုက်တာပဲဆက်လို့ရင်တော့ဖြစ်လာမယ့်ကမ္ဘာအစားအစာအကြက်တဲအတွက်ရုရှားမှာလုံလုံတာဝန်ရှိလိမ့်မယ်လို့ Twitter ကနေထောက်ပြလိုက်ပါတယ်။တချိန်တည်းမှာယူကရိန်းဆိုင်ရာအမေရိကန်သံတမန်ကြီး Bridget Brink ကလည်းဒီတိုက်ခိုက်မှုကတုံလုံ6ချပွဲဖြစ်တယ်လို့ Twitter ကပဲဝေဖန်လိုက်ပါတယ်။ဒါအပြင် Ukraine အလဲပိုင်းမှာလည်း Russia ကဒီနေ့ဝေထိတ်မဆိုင်ဒုံးတွေပစ်ခဲ့တာကြောင့်လူ3ဦးအနည်းဆုံးသေဆုံးပြီးနောက်ထပ်13ဦးဒဏ်ရာရခဲ့တယ်လို့ဒေသခံရရှိတွေကဆိုပါတယ်ခင်ဗျ။